ပြီးခဲ့တဲ့အပတ်ကဖယ်ရှားခံရရတဲ့ Reagan အလွတ်တော်ဥက္ကဋ္ဌ Kevin McCarthy နေရာအတွက် Steve Scalise ကိုအလွတ်တော် Republican ကိုယ်စားလှယ်တွေကဗိုလ်တော်ဦးနေမှာအဆုပြုလိုက်ပါတယ်။အလွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan နဲ့အတူသူ့ကိုတကပိတ်လှုပ်ဝက်မဲပေးခဲ့ကြရမှာအလွတ်တော် Republican အမတ်တွေက Steve Scalise ကိုရွေးချယ်ခဲ့ကြပါတယ်။အသက်58နှစ်အရွယ်အလွတ်တော်အမတ်စကဲလစ်ဟာ Republican Party ရဲ့တပ်တန်းရှေ့ပါတီအစဉ်အလာသမားတွေရဲ့ထောက်ခံမှုကိုအဓိကရထားသူပါ။ဒါပေမဲ့သူ့ကိုအလွတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ဖို့ကတော့စွတ်တော်တစ်ခုလုံးမှာမဲခွဲရမှာဖြစ်ပြီးအလွတ်တော်မှာ Republican က220နေရာ၊ Democrat က212နေရာနဲ့ Republican ကပုတ်ကတိကနေရာအများစုဖြစ်နေတာပါ။ဒါကြောင့်လဲ Steve Scalise အလွတ်တော်ဥက္ကဋ္ဌဖြစ်လာဖို့ဆိုတာကတော့Republican အမတ်တွေအကြားတညီတညွတ်ထဲဖြစ်ဖို့တော့လိုပါတယ်။သူနဲ့အပြန်ရွေးခန့်ခဲ့တဲ့အလွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan အနေနဲ့ Scalise ကိုအထောက်ခံမှုပေးမပေးရှင်းရှင်းလင်းလင်းမရှိသေးပါဘူး။လက်တလောအချိန်မှာအလွတ်တော်ဥက္ကဋ္ဌအနေအားလက်လက်နေတာကြောင့်ယာယီအစိုးရအသုံးစရိတ်ချထားမှုနိုဝင်ဘာလတက်တန်းကုန်ရင်အစိုးရလုပ်ငန်းတွေတပိုင်းတစ်စရပ်ဆိုင်းသွားမယ့်အကြက်အသေးရှိနေပါတယ်။ဒါအပြင်ယူကရိန်းအကူအညီပေးရင်အလွတ်တော်အတည်ပြုပေးရမယ့်ကိစ္စလည်းကြံ့ကြာနေပါတယ်။